ရခိုင်ပြည်နယ်မင်းပြားနယ်မြောက်ဦးမြို့နယ်အစပ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစည်းရေးလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေထိတ်လန့်နေပြီးလက်တလော့အဖြစ်ရွာသား3000လောက်နေရပ်ကနေတိတ်ဆောက်နေကြပါတယ်။ဒေသရင်းကျေးရွာတွေမှာမြန်မာစစ်တပ်ကဝင်ရောက်ရှင်းလင်းရှာဖွေတာတွေကျေးရွာသားတွေကိုဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုကြပေမဲ့မြန်မာတပ်မတော်တာဝန်ရှိသူတွေကတော့ဒီဆွတ်ဆွဲချက်တွေကိုငြင်းဆန်ပါတယ်။ VOA သတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တွေကြားစီးရဲတင်းမာမှုတွေကြောင့်မင်းပြားနဲ့မြောက်ဦးမြို့နယ်အစပ်ပန်းမြောင်းနဲ့မြူချောင်းကျေးရွာတွေကနေဆက်ပြေးလာတဲ့စစ်ဆောင်ရွာသား3000ခန့်ဟာပန်းမြောင်းရွာကဖုန်ကြီးကျောင်း3ကျောင်းမှာခိုလုံနေရတယ်လို့ဖြေဖုံတင်ကျောင်းဆရာတော်ဥပညာဝန်သားကမိန့်ပါတယ
်။ရှင်ကတော့ဘုံကျောင်းကြီးမှာစစ်ဆောင်နေထိုင်ကြတယ်။အမေရရှိတဲ့ပြည်သူတွေကိုကျောင်းရယ်အကူလုံးကပန်းမြောင်းမှာကိုစစ်ဆောင်ကဝတ်ထုတ်ပါဝတ်ဆင်းရဖြစ်တယ်ပေါ့။သူတို့ကစစ်တပ်ကတနင်္လာနေ့ကြီးကလေးတနင်္လာနေ့ကြီးကလေးတ
ရားသားတွေဟာမလ19ရက်မနေ့ကရောက်ရှိလာတဲ့စီးရင်ရလို့ဆရာတော်ကမိပါတယ်တမတော်အနေနဲ့ရွာသွင်းဝင်ရောက်6လပြည့်ခတ်နေလို့ရွာသားတွေတိမ်းရှောင်နေရတာဖြစ်ကြောင်းပန်းမြောင်းရွာသားဥဖေဆန်းကပြောပါတယ
်ကျွန်တော်တို့ရွာထင်းမှာစစ်တပ်ကလာပြီးတော့အင်းအေတွေရှိရဆိုပြီးတော့ရွာကို6ပြည့်တယ်ဒါကရွာထင်းမှာကဘယ်သူမှလည်းမရှိဘူးရွာသားတွေပဲရှိတာဟိုရွာသားတွေကကြောင်းလန်းပြီးတော့ခိုကျင်းနေတူးထွားရတယ်အနောက်ပြည်နယ်ရှင်းလျှောက်တဲ့ရွာသားတွေကိုပြီးတော့လက်ပြမှုနဲ့အတွင်းထုတ်ကိုပြစ်ခစ်နေပါညာပြောတယ်ရွာနာမှာလည်းလက်နက်ကြီးတွေကြားရောက်ပြီးတော့အင်းတွေပြစ်ခစ်ကြတယ်ရှိတယ်ခင်ဗျာလူတွေလည်းအထူးသဖြင့်ရှိပါတယ်ရွာသားတွေကအကုန်လုံးကြောက်လန့်ပြီးဘုံကြီးကျောင်းတွေမှာပြစ်ခုနေရပါတယ်ခင်ဗျာ
စစ်ဆောင်တွေဟာရှေးပေါင်းတင်ကျောင်းမှာ2000အောင်မင်္ဂလာကျောင်းနဲ့ပရိယတိတက္ကရိုလ်ကျောင်းမှာ1000ရှိနေပြီးရေရှည်စားတောက်နေထိုင်ရေးအတွက်အခက်တွေ့နိုင်တယ်လို့ဘုံကြီးပေးရေးဖွဲ့ဝင်တွေကပြောပါတယ်မလ19ရက်နေ့ကမြန်မာစစ်တပ်ကနေပန်းမြောင်ကျေးရွာထဲကိုဝင်ရောက်လာပြီးရွာသားရာချီကိုလည်းအဲ့ဒီနေ့မှာဖမ်းဆီးစစ်ဆေးခဲ့ပြီးအဲ့ဒီထဲက၄ဦးကိုပြန်မလွတ်သေးဘူးလို့ရွာသားဥဖေဆန်းကပြောပါတယ
်။တနက်နေ့လက်ကြည့်တော့ချင်းလင်းနဲ့ရေကြီးတဲ့ကလေးတောင်လေးပြောင်းပါဆိုရင်လက်ကြည့်ကြည့်ကြည့်သွားရခင်ဗျာ။ကျွန်တော်တို့ပန်းမြောင်အုပ်စုမြောက်မြို့နယ်ဘက်ကဟိုဝင်ကြောင်းအုပ်စုအဲ့ဒီအုပ်စုပေါင်းလို့တော့လူပေါင်းတရာနဲ့သူစီတရာငွက်စီဝန်ကျန်တော့တော့ဖမ်းသွားတယ်ဒီလိုဒီလိုကိုအင်းရွယ်ကုန်းလုံးချက်ပြီးတော့ဒီလိုနေနေတယ်ပြီးတော့ဟိုလက်တက်ဒီကိုလည်းပြန်လာလိုက်တယ်ညာကြံခဲ့တဲ့ဒီကလေးယောက်ပဲကြံခဲ့တယ်ဒီလိုတွေကတော့အခုတက်တက်ပြန်လာတယ်ပြီးတော့
မြူချောင်းကြီးရွာကဥခင်မောင်ကျိုးအင်းမောင်နဲ့ပန်းမြောင်းကြီးရွာကစိုးဝင်းနိုင်မောင်မြင့်သူတို့ကိုအေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်လျာနဲ့အစိုးရသားကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သူကဆိုပါတယ်အဖမ်းဆီးခံရတဲ့ပန်းမြောင်းကြီးရွာကစိုးဝင်းနိုင်ရဲ့အမေဖြစ်သူကတော့သူ့သားကိုဘယ်နေရာမှာဖမ်းဆီးထားတာမသိရှိသေးဘူးလို့ဆိုပါတယ်
နေရာကိုလည်းမသိပါ
ဒေသခံတွေကနေမြန်မာစစ်တပ်ကရွာတွင်ဝင်ရောက်ပစ်ခတ်ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုနေတဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်သမ္မတပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကတော့အခုလိုညင်းဆိုပါတယ
်ဖမ်းဆီးတာမရှိပါဘူးခင်ဗျကျွန်တော်တို့အဲ့ဒီပန်းမြောင်းမှာမရှိဘူးခင်ဗျဟိုအဲ့အရင်နဲ့ပတ်သက်ပြီးတော့လေဟုတ်လားအေးတောင်းကျမ်းလူတွေကပြစ်လို့ဆိုပြီးတော့မှတန်ရသွားတဲ့ကောင်လေးအဲ့မှာတယောက်ရှိတယ်လူငယ်လေးတယောက်အဲ့အရင်သတင်းထုတ်ပြန်ပြီးဖြစ်တယ်ခင်ဗျ
မလာဆီရနေ့ကလည်းမြောက်ဦးမြို့ပေါ်လက်နက်ကြီးနဲ့လက်နက်ငယ်တွေပစ်ခတ်မှုဖြစ်ပွားခဲ့ပြီးဒေသခံ6ဦးကတာယာရရှိခဲ့ပါတယ်။တမတော်ဘက်ကတော့ရခိုင်လက်နက်ကိုင်အေအေဖွဲ့ကနေမြောက်ဦးမြို့ပေါ်အိမ်တွေကနေနေရာယူပြီးလုံခြုံရေးယူပြီးပြန်လာတဲ့တမတော်ကိုပစ်ခတ်ခဲ့လို့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ရခိုင်တမတော်ဘက်ကတော့မြောက်ဦးမြို့ပေါ်မှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။အမျိုးသားပြန်လည်သိမြရေးနဲ့ငင်းချမ်းရေးပူဇာနာ NPC နဲ့ NC လက်မှတ်ရေးသွင်းခြင်းမရှိသေးတဲ့တိုင်းဒါလနက်ကရှင်းဖွဲ့သူဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းရခိုင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကမရသနိုင်သေးသလိုပိုက်ပွဲကျိုးဆက်ကြောင့်ဒေသခံ1000ကျော်စစ်ဘေးတိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ